င်္ဂါပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနှင်းပညာသတင်းတွေကိုတင်ဆက်ပေးမယ့်တနေ့တာသတင်းအတန်လွှင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်အခုတင်ဆက်ပေးသွားမယ့်သတင်းတွေကတော့ Reply ကန့်သက်နိုင်တဲ့ feature ကို Twitter ဆန်းသက်နေတဲ့ဆိုတဲ့သတင်းမှန်ကန်သောအထောက်အထားဖြင့်စဉ်ကပ်ပြန်လည်မှတ်ပုံတင်နိုင်ရန်ရက်ပေါင်း40သာကြန့်ရှိရဲဆိုတဲ့သတင်းနဲ့နိုင်ငံတော်အစိုးရရဲ့၄နှစ်တာကာလအတွင်းနိုင်ငံသားပညာတော်သင်18,555ဦးဆေးလွတ်ပြီးဖြစ်တယ်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ reply ကန့်သက်နိုင်တဲ့ feature ကို Twitter ဆန်းသက်နေတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ် Twitter အနေနဲ့ Twitter မှာ reply ကန့်သက်နိုင်တဲ့ feature ကိုဆန်းသက်နေတယ်လို့ကြေညာလိုက်ပါတယ်ဒီနေ့အစောပိုင်းမှာအဲ့ဒီ feature ကိုဆန်းသက်နေတာပဲဖြစ်ပါတယ် Facebook ရဲ့ post view setting နဲ့ဆင်ပြီးတောက်ပတ်မှာရှိတဲ့ icon ကိုနှိပ်ပြီး reply ကိုကန့်သက်နိုင်ပါတယ်အဲ့ဒီမှာ everyone people you follow နဲ့ only people you mention ဆိုတဲ့ option 3ခုတည်းကတစ်ခုကိုရွေးချယ်ရပါမယ် option တစ်ခုခုကိုရွေးချယ်လိုက်ရင်တော့သတ်မှတ်ထားတဲ့မကိုက်ညီတဲ့သူတွေက reply လောက်ဆောင်ချက်ကိုမြင်ရမှာမဟုတ်ပါဘူးသူတို့က tweet ကိုကြည့်နိုင်တယ်လို့ retweet လုပ်နိုင်ပေမဲ့ reply လုပ်လို့မရပါဘူးသုံးဆွဲသူတချို့ပဲအခု feature ကိုအသုံးပြုနိုင်ပါတယ်စမ်းသပ်နေစေ feature တစ်ခုဖြစ်တာကြောင့်အပီးသက်လောက်ဆောင်ချက်ဖြစ်မဖြစ်အမှခံချက်မရှိဘူးလို့သိရပါတယ်ဆက်လက်ပြီးမှန်ကန်သောအထောက်အထားဖြင့်စင်ကပ်ပြန်လည်မှတ်ပုံတင်နိုင်ရန်ရက်ပေါင်း40သာကြန့်ရှိတဲ့အတွက်သက်ဆိုင်ရာ operator တစ်ခုစီမှာတိကျစွာပြန်လည်မှတ်ပုံတင်ဖို့သုံးဆွဲသူတွေကို Telenor ကထပ်မံတိုက်တွန်းထားပါတယ်မြန်မာနိုင်ငံမှာရှိတဲ့ mobile phone သုံးဆွဲသူအားလုံးဇွန်လ30ရက်မတိုင်မီမှန်မှန်ကန်ကန်မှတ်ပုံတင်နိုင်ခြင်းမရှိပါကဆက်သွယ်ရေးညွှန်ကြားမှုဦးစီးဌာနရဲ့ညွှန်ကြားချက်နဲ့အညီထိုစင်ကပ်တွေကိုအပီးပိတ်သိမ်းသွားမှာဖြစ်ပြီးတော့၎င်းတို့ရဲ့စင်ကပ်တွေကိုတရားဝင်အတိအမှတ်ပြုထားတဲ့တတိကံကပ်ပြားဖြင့်မှတ်ပုံတင်ရန်လိုအပ်မှာဖြစ်သလိုတတိကံကပ်ပြားတစ်ခုလျှင်စင်ကပ်နှစ်ခုနှုန်းထက်ပိုမိုမှတ်ပုံတင်နိုင်မည်မဟုတ်ကြောင်းတယ်လီနော့မြန်မာကနေသုံးဆွဲသူအားလုံးကိုမိမိတို့စင်ကပ်ရဲ့မှတ်ပုံတင်ထားရှိမှုအခြေအနေကိုစာတူပေးပို့၍ဖြစ်စေတယ်လီနော့မြန်မာဝက်ဆိုက်မှာဖြစ်စေ My Telenor Mobile Application ကနေဖြစ်စေစစ်ဆေးကြည့်ဖို့နဲ့မှတ်ပုံတင်ကြရန်အလေးနဲ့တိုက်တွန်းထားပြီးတော့စင်ကပ်မှတ်ပုံတင်ဖို့ပြက်ကွက်ပါကစင်ကပ်ပိတ်သိမ်းခံရခြင်းဖုန်းဆုံးရှုံးခြင်းများနဲ့စင်ကပ်ကိုအသုံးပြုကဖွင့်ထားသောအကောင့်များဥပမာမိုဘိုင်းငွေကြေးဝန်ဆောင်မှုအတွက်ဖွင့်ထားတဲ့အကောင့်နဲ့ဆိုရှယ်မီဒီယာအကောင့်စတာတွေဆုံးရှုံးနိုင်ပွဲရှိတယ်လို့ဆိုပါတယ်နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့နိုင်ငံတော်အစိုးရရဲ့၄နှစ်တာကာလအတွင်းနိုင်ငံသားပညာတော်သင်18,555ဦးဆေးလွတ်ပြီးဖြစ်တယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်နိုင်ငံတော်အစိုးရရဲ့၄နှစ်တာကာလအတွင်း2016ခုနှစ်ဧပြီလကနေ2020ပြည့်နှစ်မတ်လအထိနိုင်ငံသားပညာတော်သင်18,555ဦးဆေးလွတ်ပြီးဖြစ်တယ်လို့သိရပါတယ်ပညာရေးကျန်းမာရေးနဲ့လူစွမ်းအရင်းမြစ်ဖွံ့ဖြိုးတိုးတက်ရေးကော်မတီနဲ့နိုင်ငံသားပညာတော်သင်စီစစ်ရွေးချယ်ဆေးလွတ်ရေးကော်မတီတို့ရဲ့ခွင့်ပြုချက်နဲ့2016ခုနှစ်ဧပြီလကနေ2020ပြည့်နှစ်မတ်လအထိပြည်ထောင်စုအဆင့်အဖွဲ့အစည်းများပြည်ထောင်စုဝန်ကြီးဌာနများနေပြည်တော်ကောင်စီတိုင်းဒေသကြီးပြည်နယ်အစိုးရများကနေနှစ်အလိုက်နိုင်ငံသားပညာတော်သင်များဆေးလွတ်ပေးနိုင်ခဲ့တယ်လို့သိရပါတယ်ပြည်ထောင်စုအဆင့်အဖွဲ့အစည်းများပြည်ထောင်စုဝန်ကြီးဌာနများနေပြည်တော်ကောင်စီတိုင်းဒေသကြီးပြည်နယ်အစိုးရအဖွဲ့55ဌာနကနေနိုင်ငံပေါင်း80နိုင်ငံတို့နိုင်ငံသားပညာတော်သင်18,555ဦးဆေးလွတ်ခဲ့ရမှာရိုးရိုးသင်တန်းများတို့16,098ဦးဝက်ဒီပလိုမာသင်တန်းများတို့152ဦးမဟာဘွဲ့သင်တန်းများတို့1,594ဦးပါရဂူဘွဲ့သင်တန်းများတို့950ဦးဆေးလွတ်ခဲ့ပြီးဖြစ်တယ်လို့သိရပါတယ်အိန္ဒိယသမ္မတနိုင်ငံတို့4,032ဦးတရုတ်ပြည်သူသမ္မတနိုင်ငံတို့3,556ဦးဂျပန်နိုင်ငံတို့2,928ဦးထိုင်းနိုင်ငံတို့2,161ဦးကိုရီးယားသမ္မတနိုင်ငံတို့1,300ဦးအတိအသီးဆေးလွတ်ခဲ့တာပဲဖြစ်တယ်လို့သိရပါတယ်အခုတင်ဆက်ပေးသွားတဲ့သတင်းတွေကတော့နိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကိုအင်တာနက်ဆာနယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုင်းနာဆောင်ရွက်ကနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်ကျွန်မကတော့ဦးဝင်းမြင့်မို့ပါ